ဒီကိုဂါဝန်ထမ်းတွေစနားတွေပြခဲ့ကြသေးတယ်မဟုတ်လားဗျာ။
Tamara Trump nga di Tamara Lupain Gwin ne Muslim Amyazu ni de naingan khuna naingan ga naingan da re American ne o Japan 60 ma win ya lo pe lai do tiya win pi win gwin visa si tha de du re patama rong wa so yin ai the ma American ma amye da ni thai gwin green card ya tha de du re daw ma pa ba de ku ro ai lo myo green card si de du re so lo shin yin le sai a win ma di dutiya a sin sit sei khan a me ai lo myo so ro American ne o pyan win bo a khat khe si twa de du re de ma American IT longan ji re ma lou ni ja de jwan jin du re de a myai ba de le
Iran, Iraq, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံက နိုင်ငံသားတွေ ကို ခုလိုမျိုး ပြည်ဝင်ခွင့် ပိတ်လိုက်တာ မဟုတ်လို့ အထူးအနာဆုံးက တော့ နှီးပညာ လုပ်ငန်းကြီး ပဲ လို့ နှီးပညာ သတင်းတိုင်း လူလုံး မှာ သုံးသပ် ပြနေကြတာ ပဲ ဗျာ ကမ္ဘာမှာ နှီးပညာ ကို အဓိက ဦးဆောင်နေကြ တဲ့ American လုပ်ငန်းကြီး တွေ က နိုင်ငံခြားသား ပညာရှင်တွေ အများကြီး ကို အားကိုးနေကြတာ ဗျာ
နှီးပညာ လုပ်ငန်းတွေ ရဲ့ ဗဟို ချမ်းမ ဖြစ် တဲ့ Silicon Valley မှာ ဆိုလို့ရှိရင် နိုင်ငံသားက software engineer တွေ software developer တွေ ਨੇ အဓိက လက်ပတ်နေတာ ရှင် ဒီ American IT လုပ်ငန်းကြီး တွေ ဆိုတာကလည်း ဒီ နိုင်ငံတကာမှာ လုပ်ငန်းတွေ ဖြန့် ပြီးတော့ လုပ်နေကြတဲ့ ကြီးကျယ်တဲ့ လုပ်ငန်းကြီး တွေ ပါ အဲ့ လုပ်ငန်းကြီး တွေ အတွက်ကို လိုအပ်တဲ့ ပညာရှင် တွေ American မှာ အလုံးလောက် မရှိ ပါဘူး အဲ့ဒါကြောင့် မို့လို့ နိုင်ငံသား engineer တွေ IT ပညာရှင် တွေ ကို ခန့်ထား ရတာ ကိုသားညုံ ရဲ့
Apple ကုမ္ပဏီရဲ့ CEO Tim Cook ကဆိုလို့ရှိရင် နိုင်ငံခြားက လာပြီးတော့ အခြေချလှုပ်လှုပ်တဲ့ ပညာရှင်တွေမရှိရင် သူတို့ ကုမ္ပဏီ ယက်တည်နိုင်မှာ မဟုတ်ဘူးလို့ ကို ပြောထားတာပဲ ဗျာ အဲ့ဒီသူတွေမရှိလို့ရှိရင် ခုလိုမျိုး ကုမ္ပဏီက စမ်းသစ်တည်ထွင်မှုဘိုင်းမှာ ဥဆောင်နိုင်ဖို့ မပြောနဲ့ Apple ကုမ္ပဏီ ဆိုတာ ရှိတော်ရှိမှာ မဟုတ်ပါဘူးလို့ ကုမ္ပဏီ ဝန်ထမ်းတွေ ဆီကို ပို့တဲ့ စာထဲမှာ ရေးသားထားတယ်လေ
Tamara Trump ရဲ့ ပြည်ဝင်ခွင့် တားမြစ်ကန့်သက်တဲ့ အမိန့် ကို လူသိရှင်ကြား ထုတ်ပြီးတော့ ဆန့်ကျင်ခဲ့တာ တွေ့ရသလောက် ကတော့ IT ကုမ္ပဏီကြီး တွေပဲ Apple လိုမျိုး ကမ္ဘာကျော် လုပ်ငန်းကြီးက စလို့ တိတ်မကြခင်က မှ စတဲ့ လုပ်ငန်းလေး တွေ အထိကို ပါပါတယ် ဆော့ဆော့က Tim Cook က Tamara ရဲ့ အမိန့် ဟာ ကုမ္ပဏီ ရဲ့ မူဝါဒ နဲ့ မကိုက်ဘူး လို့ ဝန်ထမ်း တွေ ကို အသိ ပေးခဲ့တယ်လို့ပဲ Google, Microsoft, Twitter, Facebook, Viber အဲ့ဒီ ကုမ္ပဏီ တွေ အားလုံး က လည်း ဝေဖန် ကြပါတယ်
American ကို လာကြမဲ့ ဒုက္ခ တွေ ရော နောက် တရားဝင် visa ရထားသူတွေ ပါ အကျုံး ဝင် နေတဲ့ ဒီ ပြည်ဝင်ခွင့် ပိတ်ပင်မှု က Google ဝန်ထမ်း 200 လောက် ပေါ်မှာ တည့်အ တယောက်မှု ရှိ နေတယ်တဲ့ နောက် Microsoft company ဆိုလို့ရှိရင်လည်း သူတို့ ဝန်ထမ်း 86 ယောက် ပေါ်မှာ တည့်အောင် နေတယ် ဆိုပြီးတော့ ထုတ်ပြန် ပါတယ် အခြား နိုင်ငံတွေ က လာရောက် အခြေချသူတွေ နဲ့ တိစောက်ထားတဲ့ America မှာ အခုလိုမျိုး လုပ်တာဟာ American မပီတော့ဘူး ဆိုတဲ့ အထိကို Netflix company အကြီးကဲက ဆို ပြောခဲ့တာဗျ
American IT နှီးပညာ ကုမ္ပဏီ အကြီးအကဲတွေက Tamara Trump ရဲ့ လူဝင်မှု ကြီးကြပ်ရေးဆိုင်ရာ အမိန့်ကို ကန့်ကွက်တယ် လက်မခံဘူး လို့ လူသိရှင်ကြား ပြောခဲ့ကြတဲ့ အထက်မှာ Salesforce ဆိုတဲ့ နှီးပညာ ကုမ္ပဏီ အကြီးအကဲ Vala F. Shah ရဲ့ tweet ကတော့ ထပ်ဆင့်ဖြန့်ကြတဲ့ retweet ပေါင်း 4000 နီးပါး ရှိတယ် ရှင် သူက ဘာ ရေးလိုက်တာလဲ ဆိုတော့ ကိုယ်တိုင် နိုင်ငံပြောင်း အခြေချလာတဲ့ first generation immigrant တွေ နောက် နိုင်ငံပြောင်း အခြေချလာသူတွေက နေ ပြီးတော့ မွေးလာတဲ့ သားသမီး second generation immigrant တွေ တည်ထောင်ထားတဲ့ American နှီးပညာ ကုမ္ပဏီ များ ဆိုပြီးတော့ နာမည် စင်းတွေ ကို ရေးပြခဲ့တာ အဲ့ဒီ ကုမ္ပဏီ တွေ ကတော့ Apple, Google, Facebook, Amazon, Oracle, IBM, Uber, Yahoo, EMC eBay, AT&T, Tesla နဲ့ Reddit ဆိုတော့ လူသိများတဲ့ ကမ္ဘာကျော် နှီးပညာ ကုမ္ပဏီကြီး တွေ ကြီး ပဲ
ဟုတ်တယ်လေ ဒီ Apple ကို တည်ထောင်သူ တယောက် ဖြစ် တဲ့ Steve Jobs ဆိုလို့ရှိရင် သူ့ဖေက Syria က နေပြီးတော့ American မှာ ပြောင်းလာ အခြေချတဲ့ လူ နောက် Facebook တည်ထောင်တဲ့ Mark Zuckerberg ဆိုလို့ရှိရင်လည်း သူ့အဖိုးအဖွားတွေက Germany, Austria နဲ့ Poland က နေ ရောက်လာကြတဲ့ သူတွေ Google ကို ပူးတွဲ တည်ထောင်တဲ့ Sergey Brin ဆိုလို့ရှိရင်လည်း အသက် 6 နှစ် အရွယ်မှာ ဒုက္ခသည် ဖြစ်နေတဲ့ Russia က နေပြီးတော့ American ကို ရောက်လာခဲ့တာ မသိမှန်မဟုတ်ပါဘူး အဲ့ဒါကြောင့် ဒီ Tamara Trump အမိန့် ထုတ်ပြီးတော့ နောက်တည့်ရက် စနေနေ့မှာ San Francisco လေဆိပ်က တခြား ဆန္ဒပြသူတွေ နဲ့ သူသွားပေါင်းပြီးတော့ ဆန္ဒပြခဲ့သေးတယ် မဟုတ်လားဗျာ
American နှီးပညာ ကုမ္ပဏီ တွေက နိုင်ငံသားသား ပညာရှင် တွေ ကို ဘာ ကြောင့် အားကိုးနေရတယ် ဆိုတာ ကို နှီးပညာ ပိုင်း ဆိုင်ရာ ပညာရှင် တယောက် ဖြစ် တဲ့ Vivek Wadhawa ဆိုတဲ့ American က Washington Post မှာ သူ့ရဲ့ သဘော ထား အမြင် ကို ရေး ထား တာက လည်း အတော် လေး စိတ် ဝင်စား ဖို့ ကောင်း ပါတယ် သူ က ဘာ ဆက် ပြော ထား တယ် ဆိုရင် Silicon Valley က နှီးပညာ ကို နိုင်ငံ တကာ ကို တင် ပို့ နေတဲ့ တစ်ချိန် တည်း မှာ ပဲ ကမ္ဘာ အတော် ဆုံး ကျွမ်းကျင် သူ တွေ ကို တင် သွင်း နေတယ် လို့ ရေး ထား ပါတယ်
2012 ခုနှစ် တုန်းက သူ ကိုယ် တိုင် ပါဝင် ရေး တာ ခဲ့ တဲ့ American က ဒီ စုံ ဦး တစ် ထွင် သူ အစ်စ် များ ဆိုတဲ့ စာတမ်း မှာ American engineer နဲ့ နှီးပညာ ကုမ္ပဏီ တစ် 24.3 ကိုင်လုံး နဲ့ Silicon Valley မှာ ဒီ အခြေ စိုက် တဲ့ ကုမ္ပဏီ တစ် 43.9 ကိုင်လုံး ကို တည်ထောင် တဲ့ သူ တွေ ဟာ American ကို ပြောင်းလာ အခြေ ချ နေထိုင် ကြ တဲ့ immigrant တွေ ဖြစ် ကြ တယ် ဆိုတာ ကို လေ့လာ တွေ့ ခဲ့ ပါတယ် တဲ့ တည်ထွင်မှု အားကောင်းတဲ့ GE General Electric တို့ Cisco System တို့ လိုမျိုး ကုမ္ပဏီ တွေ ကနေပြီးတော့ မူပိုင်ခွင့် ရှောက် တဲ့ ထဲက တည်ထွင်မှု အသစ်ဆန်း 60 ရာခိုင်နှုန်း ကျော် ကို တည်ထွင် နိုင် တဲ့ နေရာ မှာ လဲ ကျွမ်းကျင် immigrant တွေ ရဲ့ တက်သိ အားထုတ်မှု ကြောင့် ဖြစ် တယ် ဆိုတာ ကို တွေ့ ခဲ့ ရတယ် အဲ့ ထက် ပို့ ပြီးတော့ စိတ် ဝင်စား ဖို့ ကောင်း တာက American ဆွေရ မူပိုင်ခွင့် ရှောက် ထား တဲ့ ထဲက 40 ရာခိုင်နှုန်း ကျော် မှာ နိုင်ငံခြားသား ပညာရှင် တွေ ရဲ့ ဖန်တီးမှု တွေ ပါဝင်နေတယ် မသိမှန်မဟုတ်ပါဘူး
American ဘွဲ့လွန်ပညာရေးအစီအစဉ်တွေက Computer Science တို့သိပ္ပံတို့ယူပဗေဒတို့လိုမျိုးသိပ္ပံဘာသာရပ်တွေမှာတက်နေကြသူအများစုကလည်းစောစောပြောသလို immigrant တွေဒါမှမဟုတ်လို့ရှိရင်နိုင်ငံသား passport ကိုက်ထားကြသူတွေဖြစ်တယ်လို့လည်းသူရဲ့ဆောင်းပါးမှာရေးထားပါသေးတယ်
အခုလိုမျိုးဒီနိုင်ငံသားပညာရှင်တွေရဲ့အကူအညီအများကြီးလိုတာကြောင့်မလို့ IT လုပ်ငန်းကြီးတွေကပြည်ဝင်ခွင့် visa ကန့်တတ်တဲ့သမ္မတ Trump ရဲ့အမိန့်ကိုကန့်ဝင်နေကြတာပါမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့လုတ်တဲ့သဘောမြင်နေရတဲ့သမ္မတလုတ်ရက်ကအမေရိကန်ဖွဲ့စည်းပုံကိုချိုးဖောက်ရရောက်တယ်လို့ဆိုပြီးတော့တရားစွဲမှုကလည်းရှိနေတော့အဲ့ဒီစိန်ခေါ်မှုတွေကိုနီးပညာကုမ္ပဏီကြီးတွေကလည်းထောက်ခံနေကြတယ်ဗျာ
အမေရိကန်နိုင်ငံသားလွတ်လပ်ခွင့်သမ္မတ American Civil Liberties Union ကလည်းအလားတူတရားစွဲထားတယ်လေကိုသားနီယွန်။အဲဒါကြောင့် ACLU ကိုအလှူငွေထည့်ပါမယ်လို့ IT ကုမ္ပဏီအကြီးအကဲတွေယင်းနှိမ့်နှံသူတော်တော်များများကတိပေးထားကြပါပြီ။ January 28ရက်နဲ့29ရက်နှစ်ရက်အတွင်းမှာဒီ online ကနေပြီးတော့အလှူဒေါ်လာ24သန်းရတယ်လို့ ACLU ကပြောတာကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။mobile app ကနေတားငှားလို့ရတဲ့ Uber ငှားယင်ကုမ္ပဏီကဆိုရင်လည်းဒီ American ပြည်ဝင်ခွင့်ပိတ်ပင်ကန့်တတ်ချက်ကြောင့်ထိခိုက်ရတဲ့သူတို့ရဲ့ရင်ပေါင်းတွေအတွက်ကိုဘာသာပြန်လို့ဥပဒေကြောင့်ကနေဖြည့်ဆင်းစရိတ်တို့အတွက်ဒေါ်လာ3သန်းရံမငွေမတည်ထားပါပြီ
Google ကလည်း ACLU တင်မကောက်ဒီ Immigrant Legal Resource Center နိုင်ငံတကာကယ်ဆယ်ရေးကော်မတီကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR တို့အတွက်အရေးပေါ်ရံမငွေဒေါ်လာ4သန်းမတည်လိုက်တယ်နောက် online ပေါ်ကနေပြီးတော့ယာယီတဲခုနိုင်တဲ့အိမ်တွေအိတ်ခန်းတွေငှားလို့ရတဲ့Airbnb ကဆိုလို့ရှိရင်လေ American ပြည်ဝင်ခွင့်ပိတ်လိုက်လို့ American တဲကိုဝင်လို့မရတဲ့သူတွေအတွက်အခမဲ့အိမ်ငှားငှားမယ်လို့ကမ်းလှမ်းခဲ့တယ်ဗျ Viber ကဆိုလို့ရှိရင်လေ American နဲ့ဝင်ခွင့်ပိတ်ထားတဲ့ခုနှစ်နိုင်ငံကိုအခမဲ့ဖုန်းဆက်ခွင့်ပြုထားတယ်မဆိုပြမလို့
ဒုက္ခသည်တွေလာခွင့်လေးလပိတ်ထားတာရယ် Muslim အများစုရှိတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေဆိုရင်တရားဝင် American ပြည်ဝင်ခွင့်ရှိတယ်ဆိုရင်တော့မှနိုင်ငံတဲကို3လပေးမဝင်ဘူးလို့ပိတ်ထားတာရယ်အပေါ်မှာ American နည်းပညာကုမ္ပဏီတွေဘက်ကအခုလိုတုံ့ပြန်နေကြတာကိုကြည်ချင်းအဖြစ်အဲ့ဒီနိုင်ငံတွေကမှမဟုတ်ဘဲနဲ့ဒီနိုင်ငံသားကပညာရှင်တွေကျွမ်းကျင်သူတွေအပေါ်မှာဒီနည်းပညာကုမ္ပဏီကြီးတွေဘလောက်အားထားနေရတယ်လဲဆိုတာကိုတွက်ဆကြည့်နိုင်ပါတယ်ရှင်